ကမ္ဘာ့ဘဏ်အုပ်စုဖြစ်တဲ့ IFC အပြည်ပြည်ဆိုင်ရာဘဏ္ဍာရေးကော်ပိုရေးရှင်းကနေပြီးတော့မြန်မာနိုင်ငံတွင်းအသေးစားငွေချီးလုပ်ငန်းလုပ်ကိုင်နေကြတဲ့နိုင်ငံတကာအဖွဲ့အစည်း၃ခုကိုစွန့်ရည်မြင့်တက်လာအောင်အကူအညီတွေပေးသွားဖို့ရှိနေပါတယ်။ဒါဟာမြန်မာနိုင်ငံမှာရှိတဲ့ဝင်ငွေနည်းပါးတဲ့ပြည်သူတွေနဲ့အသေးစားစီးပွားရေးလုပ်ငန်းတွေအတွက်အသေးစားချင်းွေရရှိနိုင်တဲ့အခွင့်အလမ်းကျေပြန့်လာအောင်အကူအညီပေးဆောင်ရွက်တာဖြစ်တယ်လို့ IFC တာဝန်ရှိသူတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့ရန်ကုန်ရုံးွက်ကနေကိုသားညွန်ဦးကသတင်းပေးပို့ထားတာကိုနားဆင်ကြည့်ပါရှင
်။ IFC အနေနဲ့ကမြန်မာနိုင်ငံတွင်းကဒီအသေးစားငွေကြေးအဖွဲ့အစည်းတွေဖြစ်ကြတဲ့ PEC Global Microfinance Firm, Now Proximity Designs နဲ့ World Vision International မြန်မာအဖွဲ့၃ဖွဲ့နဲ့အသေးစားငွေကြေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်သွားဖို့ဒီကနေ့မှပဲလက်မှတ်ရေးထိုးသဘောတူခဲ့ကြတာပါ။ဒီအဖွဲ့အစည်း၃ခုရဲ့ဒီအသေးစားငွေချေးလုပ်ငန်းဆိုင်ရာအကောင်းဆုံးလှုပ်ထုံးလုပ်နည်းတွေဖြစ်လာဖို့နီလန်းအကြံပေးကူညီတာနောက်သူတို့ရဲ့စီမံခန့်ခွဲမှုနဲ့လုပ်ငန်းစွမ်းရည်တွေမြင့်တက်လာအောင်ကူညီတာငွေရေးကြေးရေးဝန်ဆောင်မှုပုံစံတွေကိုပြင်ဆင်ပုံဖော်ပြီးတာဝန်ထမ်းတွေကိုလေ့ကျင့်သင်ကြားပြီးတာတွေကို IFC အနေနဲ့အကူအညီတွေပေးသွားဖို့ဖြစ်ပါတယ် IFC မှာရှိတဲ့နိုင်ငံတကာအတွေ့အကြုံတွေနဲ့ဒီအဖွဲ့အစည်းတွေရဲ့လက်တွေ့အတွေ့အကြုံတွေကိုပေါင်းစပ်ပြီးတော့မြန်မာနိုင်ငံရဲ့အသေးစားငွေချေးလုပ်ငန်းကဏ္ဍဖွံ့ဖြိုးဖို့ဖြစ်တယ်လို့ IFC ကရောနောက်သူတို့နဲ့တွဲပတ်အဖွဲ့တွေကပါပြောကြပါတယ် IFC အနေနဲ့ကတော့မြန်မာနိုင်ငံမှာပူလင်းလာပြီးတော့ပြီးခဲ့တဲ့နှစ်နှစ်ကလေးကမြန်မာနိုင်ငံတွင်းပုဂ္ဂလိကကဏ္ဍဖွံ့ဖြိုးတိုးတက်လာစေဖို့ဦးတည်ပြီးတော့ဆောင်ရည်နေတယ်လို့ IFC မြန်မာဌာနကိုယ်စားလှယ် Vikram Kumar ကပြောပါတယ
် In Myanmar we have been scaling up our investments and our advisory program over the last 2 years
Our program နိုင်ငံတွင်းမှာလွန်ခဲ့တဲ့နှစ်နှစ်ကလေးကယင်းနှီးမြှုပ်နှံမှုနဲ့အကြံပေးညှိနှိုင်းဆောင်ရွက်မှုတွေကိုလုပ်ခဲ့တာပါကျွန်တော်တို့အစီအစဉ်တွေကိုမန်တိုင်၃ရက်ထားပြီးတော့အဓိကဆောင်ရွက်ပါတယ်ပထမတစ်ခုကတော့စီးပွားရေးကောင်းမွန်ဖို့အခြေခံအဆောက်အအုံတွေပါနောက်တစ်ခုကတော့အသေးစားစီးပွားရေးလုပ်ငန်းတွေကိုအကူအညီပေးပြီးတော့အလုပ်ကံအခွင့်အလမ်းအသစ်တွေကိုဖန်တီးဖို့ပါတတိယတစ်ခုကတော့ငွေကြေးအကူအညီထောက်ပံ့မှုဖြစ်ပါတယ
်မြန်မာနိုင်ငံတွင်းမှာအသေးစားစီးပွားရေးလုပ်ငန်းတွေနဲ့ဝင်ငွေနှိမ့်ကြတဲ့ပြည်သူတွေကိုအကူအညီပေးဖို့ရမှာငွေကြေးလိုအပ်ချက်ဟာ IFC နဲ့ CGAP တို့ဒီပူးတွဲလည်လာချက်အရဆိုရင်တော့အမေရိကန်ဒေါ်လာတန်1000လောက်ရှိမယ်လို့ခန့်မှန်းထားတဲ့အကြောင်း IFC တာဝန်ရှိသူတွေကပြောပါတယ်။အသေးစားငွေချေးလုပ်ငန်းတွေအတွက်လှုပ်ဆောင်စရာတွေအတော်များများရှိတဲ့နေရာမှာအရင်ဆုံးတော့ဒီအသေးစားငွေချေးအဖွဲ့အစည်းတစ်ယောက်ကိုပံ့ပိုးထူထောင်နိုင်ခဲ့တယ်လို့ Mr. Kumar ကပြောပါတယ
်။ To address the significant demand from financing from micro and small enterprises and low income populations
ဒီလိုစီးပွားရေးလုပ်ငန်းတွေနဲ့ဝင်ငွေနှိမ့်ကြတဲ့ပြည်သူတွေမှာလိုအပ်ချက်တွေအတော်များများရှိနေတာကြောင့် IFC အနေနဲ့ပထမဆုံးရင်းနှီးမြှုပ်နှံမှုနဲ့မြန်မာနိုင်ငံရဲ့အသေးစားငွေရေးကြေးရေးအဖွဲ့အစည်းတစ်ယောက်ကိုပံ့ပိုးထူထောင်ခဲ့ပါတယ်။အဲ့ဒီအဖွဲ့ကနေတနည်းတွင်တတိပုဂ္ဂလတွေနဲ့အသေးစားစီးပွားရေးလုပ်ငန်းတွေအတွက်ငွေချေးမှုပေါင်း 9,000 နီးပါးပံ့ပိုးခဲ့ပြီးတော့ပမာဏငွေကြေးအဖြစ်အမေရိကန်ဒေါ်လာ 3.5 သန်းကျော်ရှိပါတယ်
။တစ်ချိန်တည်းမှာပဲဒီအသေးစားငွေကြေးလုပ်ငန်းတွေမှာစွမ်းရည်မြင့်တက်လာဖို့အစီအမံတစ်ရက်အနေနဲ့မြန်မာနိုင်ငံထဲကဒီလုပ်ငန်းမှာဦးစီးဦးဆောင်လုပ်နေတဲ့အဖွဲ့တွေကိုရှာပြီးတော့လက်တွဲဘက်အဖွဲ့တွေအဖြစ်နဲ့ရွေးချယ်ခဲ့တာဖြစ်တယ်လို့ IFC ရဲ့အာရှပစိဖိတ်ဒေသဆိုင်ရာအသေးစားငွေကြေးလုပ်ငန်းကျွမ်းကျင်သူ Ricardo Martin Garcia ကဗီဒီယိုကိုပြောပါတယ
် We are trying to look for the leading institutions that are going to bring good practices in the market we normally we cannot work with
ဒီလုပ်ငန်းမှာဦးစီးဦးဆောင်လုပ်နေတဲ့အဖွဲ့တွေကိုရှာပါတယ်စည်းကွက်ထဲမှာအကောင်းဆုံးလှုပ်ဆောင်မှုကိုကြည်ပါတယ်ဒီကိစ္စဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအားလုံးကိုကူညီပေးခြင်းပေမဲ့အားလုံးကိုတော့အထောက်အကူမပေးနိုင်ပါဘူးလုပ်နေတဲ့အဖွဲ့အစည်းတွေမှာအရွယ်အစားစုံပုံစံအမျိုးမျိုးရှိပါတယ်လူတွေကိုလက်လန်းမီပြီးပုံမဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတွေကိုရွေးချယ်ပါတယ်အဲ့ဒီအတွက်အဖွဲ့အစည်းတွေရဲ့လှုပ်ရှားဆောင်ရွက်မှုနောက်ခံတွေသူတို့အကူအညီပေးနေတဲ့လုပ်ငန်းတွေအရေးအတွက်တွေမြန်မာနိုင်ငံနဲ့သူတို့တွားရောက်လုပ်ကိုင်နေကြတဲ့ဒေသတွေကိုတွဲပြီးသုံးဖွဲ့နဲ့တွဲလုပ်ဖို့ရွေးချယ်တာပါကျွန်တော်တို့စိတ်ကူးကတော့အဲ့ဒီအဖွဲ့၃ခုရဲ့လုံနိုင်စွမ်းရည်မြင့်တက်လာအောင်ပါအဓိကအချက်ကတော့သူတို့လုပ်ငန်းတွေရေရှည်တည်တံ့ခိုင်မာတဲ့လုပ်ငန်းလေပတ်မှုတွေဖြစ်လာစေဖို့ပ
ါ IFC အနေနဲ့ဒီအဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုရလဒ်အဖြစ်အသေးစားစီးပွားရေးလုပ်ငန်းရှင်အားလုံးကိုငွေကြေးထောက်ပံ့ဝန်ဆောင်မှုပို့ပြီးတော့ပေးနိုင်ဖို့ရည်ရတာဖြစ်တယ်လို့ IFC တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံတွင်းမှာကစီးပွားရေးဖွံ့ဖြိုးလာဖို့ဆိုလို့ရှိရင်ပြည်တွင်းမှာလက်ရှိလေဝကြီးအုပ်ထားတဲ့စီးပွားရေးလုပ်ငန်းကြီးတွေတက်အသေးစားလုပ်ငန်းရှင်တွေဖွံ့ဖြိုးအားကောင်းလာဖို့ဆိုပြီးတော့စီးပွားရေးအကဲခတ်တွေကတုံ့တက်ထားတာပါ။ဒါကြောင့်လည်းပဲ IFC အပါအဝင်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေဘက်ကလည်းမြန်မာနိုင်ငံအတွင်းအသေးစားစီးပွားရေးလုပ်ငန်းတွေအားကောင်းလာဖို့နောက်ဒီစီးပွားရေးလုပ်ငန်းတွေမှာမရှိမဖြစ်တဲ့အခြေခံအဆောက်အုံတွေအထူးသဖြင့်တော့လက်စစ်မီးနဲ့အင်တာနက်ဆက်သွယ်မှုတွေအားကောင်းလာဖို့အတွက်ပြင်ဆင်ဆောင်နေကြတာတွေ့ရပါတယ်ခင်ဗျာ။